မင်္ဂလာညချမ်းပါခင်ဗျာ Daily Life အစီအစဉ်ကျွန်တော်အင်္ဂါနေ့ညပိုင်းအစီအစဉ်စတင်ပြီဖြစ်ပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့လက်တလောဖြစ်နေတဲ့ပြစ်ခတ်ရစဲရဲ့အခြေအနေနဲ့ဒီငင်းငယ်အခြေအနေဖြစ်ပါတယ်ပြောရမယ်ဆိုရင်တော့ပင်လုံ21ရာစုပင်လုံညီလာခံပြီးတဲ့ဒီတလနှစ်လကာလအတွင်းမှာပဲဒီကချင်ပြည်နယ်ရှမ်းပြည်နယ်တချို့ကရင်ပြည်နယ်ဒေသတွေမှာပါတိုက်ပွဲတွေကျွန်တော်တို့တောက်လျှောက်လို့တွေ့ရပါတယ်တွေ့တဲ့အခါမှာမြန်မာစူရတက်တီဘက်ကစစ်စင်ရေးလုပ်တာရှိသလိုဒီလက်နက်ကန်တိုင်းလာချင်းချင်းပြန်လည်တိုက်ခိုက်မှုတွေလည်းကျွန်တော်တို့တွေ့ရပါတယ်အဲ့တော့လက်ရှိဖြစ်နေတဲ့ဒီ CA ချင်းတွေဟာဒီ NCA ဆိုတဲ့တနင်္ဂနွေပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ထိုးဖို့အတွက်ဒါဟာ CA ရဖိအားသဘောပဲလားဒါမှမဟုတ်လို့ရှင်ဒါဟာမတော်ဆတိုက်ဆိုင်မှုတွေထိတွေ့မှုတွေပဲလားဆိုတော့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မြန်မာနိုင်ငံရေးဒေသသူလည်းဖြစ်ပါတယ်နောက်သတင်းစာဆရာလည်းဖြစ်ပါတယ်ကိုစီသူအောင်မြင့်ပါနောက်တူကတော့သတင်းအေဒီတာတူဖြစ်ပါတယ်ကိုဆိုင်ထွန်းအောင်လည်းနှစ်ယောက်လုံးလေလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်ဒီမတိုင်ခင်မှာတော့ UNFC မြန်မာတော်တိုင်းသားလူမျိုးများဖရယ်ကောင်စီကိုကျွန်တော်ဆက်သွယ်ပါတယ်အဲ့ရပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကိုထွန်းစုံနဲ့ဆက်သွယ်ရပါတယ်သူကလက်ရှိခီးသွားမှာမဟုတ်လို့တဲရိုက်လေးတိုင်းမှာပါလို့မရပါဘူးအရင်ဆုံးသူဆွေးနွေးထားတဲ့သူပြောထားတဲ့နောက်ဆုံးအခြေအနေလေးကိုနားဆင်ကြည့်အောင်ပ
ါမြန်မာတက်တော်ကသူရဲ့စီးရီယီမန်ချက်ကိုသူပြည်မီအောင်အကောင့်တွေဖော်နေတယ်လို့ပဲလို့မြင်ပါတယ်ဒီဦးသိန်းစိန်ဆိုတာလက်ထက်ကလေးကနေပေါ့လေကျွန်တော်တို့ NCA စာချုပ်ကြီးကိုလုံးနေတဲ့ကာလာတို့မှာလည်းပဲသူ့ရဲ့မြေပြင်ကထိုးစစ်ဆင်မှုဟာရနာချင်းလုံးဝမရှိခဲ့ပါဘူး။သူ့ရဲ့တည်ရည်ယူမဲ့ချက်ကပါလဲဆိုတော့သူကယခင်1990ကျော်80ကျော်အချိန်မှာပြင်ကြည့်ပါ။နောက်ကျွန်တော်တို့မြောက်ပိုင်းကိုအပြစ်ရက်ထားပြီးတော့တောင်ပိုင်းကိုသူကအသေးလေးထိုးတယ်။နော်တောင်ပိုင်းမှာကျွန်တော်တို့လက်မြောက်နေနေတဲ့ချုံဆုံချုံတော့ခဲ့ရတယ်လွတ်လွတ်တော့ခဲ့ရတယ် KNU ဆိုရင်အကြီးအကျယ်ခံခဲ့ရတယ်။အဒီနေ့ KNU နဲ့တောင်ပိုင်းကိုသူကအမဘီရဲ့တောင်ပိုင်းဒေသကိုသူကနော်ငြိမ်းချပြီးမှပြစ်ခတ်ရစေထားပြီးမှမြောက်ပိုင်းကိုသူကသူ့စီအကြီးကြီးစီနေတာဖြစ်ပါတယ်။ဒါပါလဲဆိုတော့သူ့ရဲ့စီးရီယူမန်ချက်ကိုပြရတယ်လို့ကျွန်တော်မြင်တယ်။ဦးသိန်းစိန်ဆိုတာလက်ထက်မှာလည်းပဲအဲ့ဒါပြည်အတန်အနေနဲ့အသုံးခဲ့တာလည်းရှိပါတယ်။တစ်ဖက်မှာစီးရီယူမန်ချက်လုပ်တယ်လို့တစ်ဖက်မှာပြရပေးတဲ့ပုံစံမျိုးလည်းရှိခဲ့တာပဲ။နောက် NCA လက်မှတ်မရေးထိုးခင်လေးမှာဆိုလို့ရှိရင် SSPP ရဲ့ဌာနချုပ်ကိုဝန်ဟိုင်းကိုတွားတိုက်ရဲ့ပုံစံတွေကဒါ NCA လက်မှတ်ရေးထိုးဖို့အတွက်ပြရတစ်မျိုးပဲဒါပေမဲ့လက်မှတ်ထိုးလာဖို့အတွက်ကပြရပြီးထိုးခိုင်းတာကလက်မှတ်ပေးရမယ်ပြည်ပြင်ရဲ့တည်ငြိမ်မှုနဲ့တကယ်လက်တွေ့မှာအကောင့်တွေ follow မရပါဘူးလက်မှတ်လိုချင်ရင်လက်မှတ်ပေးရမှာပေါ့
နောက်တစ်ချက်ကျွန်တော်အခုထိုးစော်ကိုလည်းသုံးသပ်ပြီးစေချင်တာကအခုအနေထားကတမတော်ကသူနည်းသူဟာနဲ့သူ့ရဲ့သဘောထားတက်တက်လို့ပဲယူဆနိုင်မလားဒါမှမဟုတ်အစိုးရရဲ့သဘောထားကိုပါမယ်လို့ယူဆနိုင်လားဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရပေါ့နော်အဲ့ဘာဖြစ်လို့ဆိုတော့အခုကဒီ CPR တွေကအစိုးရနဲ့တမတော်ကြားထဲမှာခွဲပြီးမြင်လားဒါမှမဟုတ်တပေါင်းနေမြင်လားဘယ်လိုများယူဆပါလဲ
CSA တွေကို27ရာစုပြည်လုံးကြီးလာကန်မတိုင်ခင်ပါဆိုလို့ရှိရင်တက်ကော်မတီတွေခွဲတယ်တက်ကော်မတီနှစ်ကကျွန်တော်တို့နဲ့ဆွေးနွေးတယ်အခုနောက်ပိုင်းမှာဆိုလို့ရှိရင်ညီငယ်ကော်မရှင်ခွဲတယ်ညီငယ်ကော်မရှင်နဲ့ဆွေးနွေးတယ်ဒီလိုဆွေးနွေးမှုတွေမှာကျွန်တော်တို့ကြည့်တဲ့အခါကျတော့တက်ဖက်ကကိုယ်စားလှယ်တွေပါတယ်၊ဆိုရဖက်ကကိုယ်စားလှယ်တွေပါတယ်။ဒါပေမဲ့တက်ဖက်ကကိုယ်စားလှယ်တွေဆွေးနွေးမှုနဲ့ကျွန်တော်တို့အစိုးရဘက်ကကိုယ်စားလှယ်တွေဆွေးနွေးမှုကမတူပါဘူး။အစိုးရဘက်ကကျတော့အရာရာတိုင်းကိုဆွေးနွေးနှိမ့်နိုင်အဖြေရှာလို့ရတယ်။ဒါပေမဲ့တက်ဖက်ကကိုယ်စားလှယ်တွေကြားတဲ့အခါကျတော့ NCA ပေါ်မှာအဖြေထုတ်ပြန်ပြီးတော့မှသရေသေးဝါဒနဲ့သူကတိုင်ပြီးတော့မှဆွေးနွေးပါတယ်။ဒါတွေကွဲပြားမှုတွေရှိနေပါတယ်။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်မေးချင်ပါတယ်အခုကပင်လုံညီလာခံပထမအကြော့လဲပြီးပါပြီဒုတိယအကြော့က6လမှလုပ်မယ်ဒီကြားထဲမှာအမျိုးသားဆင့်နိုင်ငံဆွေးနွေးပွဲတွေလည်းလုပ်ဖို့ရှိတယ်ဆိုတော့ဒီလုပ်ငန်းစဉ်ကြီးရအချင်းတွေကထိခိုက်နေပြီလားဘယ်လိုများမြင်လဲကိုထွန်းစော
အခုမြေပြင်ကထိုးစစ်တွေကိုဆက်လုပ်မယ်ဒီထက်အချိန်ညှင့်မယ်ဆိုရင်တော့လုပ်ငန်းစဉ်ကြီးကိုထိခိုက်မှာတော့သိကြပါတယ်မြေပြင်မှာတိုက်ခွေတိုက်နေရင်ကျွန်တော်တို့ယုံကြည်မှုကမရှိဘူးယုံကြည်မှုကိုထိခိုက်ရင်စပွဲပိုင်းမှာဆွေးနွေးနေမှုကလည်းပဲပြည်အောင်မှုမရှိနိုင်ပါဘူး
ဟုတ်ကဲ့အခုလိုတိုက်ပွဲတွေဖြစ်နေတဲ့ဇုံတရားတန်တရားတွေလည်းကြီးလာပြီဆိုလို့ရှိရင်လက်ရှိအစိုးရတက်ကကောင်းတဲ့ဖုန်နေတဲ့ညီငယ်ရေးလုပ်ငန်းစဉ်ကတော့အလားအလာကောင်းလားဘယ်လိုများအခြေအနေရှိပါလဲ
စစလုံးကိုပဲရက်ခတ်မှာပါပဲအစိုးရဘက်ကလည်းတာဝန်ကံကြည့်ဖြစ်ရှင်းဖို့ဤနာတိတိရှာဖို့လိုလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဒါကတော့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရသူဦးထွန်းကိုထွန်းစောပြောသွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကိုစီသူကိုမေးချင်ပါတယ်ကိုစီသူခုနကကိုထွန်းစောပြောသွားတာလည်းကြားမိမယ်ထင်ပါတယ်အခုသူတို့ UNFC ကမြင်လာတော့ဒါ CPR သူတို့ပြီးနေပြီပြီးနောက်တစ်ခုကလက်ရှိညီငယ်လူငန်းစဉ်ကိုထိခိုက်နေတယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်ဗျာကိုစီသူအောင်မြတ်အခုလက်တော်ဖြစ်လာတဲ့ဒီအပြစ်ခတ်တွေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲခင်ဗျာ
အဲကျွန်တော်ကတော့အဲ့ဒီအမြင်ကိုဟိုသဘောမတူပါဘူး။ဒါပြလို့သဘောမတူလဲဆိုရင်အခုဟိုတိုက်ပွဲတွေဖြစ်တဲ့ဒီမှာဆိုရင်အစိုးရတပ်မတော်ပါဝင်ပတ်သက်တာဆိုရင်ယောက်ပိုင်းကချင်ပြည်နယ်မှာဖြစ်နေတယ်။အဲပြီးတော့မှတောင်ပိုင်းမှာဆိုရင် PGF နဲ့ဟိုခွဲထွက် PDP အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်။အဲဒီဥစ္စာတွေတွေ့ရတာပေါ့နော်။တွေ့တဲ့အခါကျတော့တနေရာချင်းစီမှာသူ့သဘောတူဆောင်ပြီးဖြစ်နေတဲ့ဟာပါ။ကချင်ပြည်နယ်မှာဖြစ်တဲ့ဟာဆိုရင် KIA နဲ့ဆိုရင်တကယ်တော့ဒီပင်လုံညီလာခံပြီးတော့မှဟုတ်ဖြစ်လာတာတွေလည်းမဟုတ်ပါဘူးပင်လုံညီလာခံမတိုင်ခင်တည်းကအဲဒီလိုပဲကြိုကြာကြိုကြာတိုက်ပွဲတွေဖြစ်တယ်တခါတလေကြရင်ပြင်းပြင်းထန်ထန်ဖြစ်လိုက်တခါတလေကြရင်တော့နည်းနည်းပါးပါးဖြစ်လိုက်အဲလိုမျိုးကတောက်လျှောက်ဖြစ်ခဲ့တာပါအဲ့တော့ဒီတောက်လျှောက်ဖြစ်ခဲ့တဲ့ဟာကကိုထွန်းစောကပြောသွားတယ် SCA အတွက်ဟိုဘာလဲလက်မှတ်စာချုပ်ကိုအပြေးဆုပ်ကင်ထားတယ်တမတော်ဘက်ကပြီးတော့မှဒါအတွက်ပြပေးတယ်ကျွန်တော်ကတော့အဲ့လိုမမြင်မိပါဘူးဘာဖြစ်လို့လဲဆိုတော့ဒီ SCA စာချုပ်ဆိုတာကလည်း KIA အပါအဝင်UFC ကအကုန်လုံးသဘောတူထားပြီးသားစာချုပ်ပါလက်မှတ်ထိုးမဲ့အချိန်ကြတော့မှသာအားလုံးပါဝင်မရလို့မထိုးဖြစ်ပေနဲ့တဝက်တစ်ပြက်စီဖြစ်သွားတဲ့ကိစ္စပါနောက်တစ်ခုကဟိုအရင်တော့ကလို့ပေါ့နော်တောင်ပိုင်းမှာအရင်တော့ဆွေတာမြောက်ပိုင်းမှာအဖြစ်ခက်ရဲဆဲတာတွေအစိုးရကတောင်ပိုင်းခင်ယူဘက်တွေအကြီးကျယ်ထိုးစစ်နေတယ်ဆိုမှန်ပါတယ်အဲ့ဒီချိန်တော့တကယ်ပဲအဲ့လိုခွဲခြားပြီးတော့မှတစ်ဖက်တစ်ဖက်ကိုအဲ့ဒါလုံးဝကိုဟိုဖိနှိပ်ခဲ့တဲ့ဥစ္စာတွေထိုးစစ်ဆင်တိုက်ခိုက်တာတွေဟုတ်ပါတယ်အခုချိန်ကတော့ကျွန်တော်အဲ့လိုမမြင်ပါဘူးလောလောဆယ် KIA နဲ့ဖြစ်နေတဲ့ဒီတိုက်ပွဲတွေမှာဆိုရင်လက်နှစ်ဖက်စလုံးသူ့အကြောင်းပြချက်နဲ့သူနှစ်ဖက်စလုံးကပြောကြတယ်ဥပမာကျွန်တော်တို့ပြေချာတိုက်ပွဲတွေကိုလေ့လာကြည့်လိုက်တယ်ဆိုရင်ဟုတ်တယ်အဲဒီတမလို့ဘက်ကနေတော့မှ KIA စခန်းတွေကိုတွားပြီးတော့တက်ပိန်းတာတွေလည်းရှိတယ်အဲတစ်ဖက်မှာလည်းဒါတမလို့ရင်သားတွေကို KIA ဘက်ကချုပ်ခိုးတိုက်ခိုက်တာတွေရှိတယ်ပြီးတော့မှတရားတွေကိုချိုးပစ်တာတွေရှိတယ်အဲရက်တဲ့ရွာတွေမှာဝင်ပြီးတော့အဲလိုဘုံခွဲတာတွေရှိတယ်ဒါကအရင်တော့ကတက်ပွဲဖြစ်နေတဲ့အတဟိုတုန်းကဖြစ်တဲ့ပုံစံတိုင်းဖြစ်တာပါထူးထူးခြားခြားဖြစ်တာမဟုတ်ပါဘူး။ဘာလို့ဖြစ်ရသလဲဆိုရင်ကျွန်တော်နားလည်တာကတော့ဒါအပြစ်ခတ်ရက်စေးရီဟိုတုံးနဲ့တူလုံးမထားလို့ဖြစ်တာပါ။အဲတော့အပြစ်ခတ်ရက်စေးရီသဘောတူညီချက်ကမရှိဘူးဆိုရင်တော့ဟိုတက်ပွဲဆိုတာသူကဒီနေရာမှာလာတိုက်လို့ကိုကဒီနေရာကပဲခုခံတိုက်မယ်။တခြားနေရာကိုသွားမတိုက်ဘူးဆိုတာမရှိပါဘူး။တကယ်အရင်ကအကြောင်းရင်းကတော့ KIA နဲ့တက်မတော်ကြားထဲမှာအဲလှုပ်ဦးသဘောတူပေါ့နော်။ဒီအောက်ခြေအပြစ်ခတ်ရက်စေးရီရောအထက်ဆင့်လက်မှတ်ပြည်တော်စုဆင့်လက်မှတ်ရေးထိုးတာရောအဲ့ဒါမရှိတဲ့အတွက်ကြောင့်မလို့ဒီလိုတိုက်ပွဲတွေဖြစ်နေရတယ်လို့ပဲကျွန်တော်ကတော့အဲ့လိုတူးချင်းမြင်ပါ
Let alone မကြခင်က RCSS နဲ့အခုအစိုးရတက်တင်တဲ့တိုက်ပွဲတွေဖြစ်ကြပါရတယ်အဲဒီတောင်ပိုင်းဘက်မှာနောက်တခြားဒီကင်းပြည်နယ်မှာဆိုလို့ရှိရင်လည်း DGB ခွတ်ထွက်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာရှိပါတယ်ဒီအခြေအနေကဘယ်လိုအခြေအနေလဲတိကျဖြစ်ရတယ်ပဲလားဘယ်လိုယူဆပါလဲ
ဟုတ်ပါတယ်တိကျဖြစ်ရပါဒီ RCSS နဲ့နေမှာဖြစ်တဲ့ဟာတွေကိုကြတော့ကိုယ်ဆိုင်ထွက်လည်းပုံပြီးရှင်းပြနိုင်လဲမတောင်ပိုင်းမှာဖြစ်တာတော့ကျွန်တော်သိပါတယ်အဲ့ဒါကတော့တကယ်တော့ဒီမဲသဘောဟိုကာလန်ပေါ့နော်မဲသဘောကာလန်ဆိုတဲ့ဥစ္စာကဒီဘက်ဖန်ဘက်ကနေသွားမယ်ဆိုရင်အဲကျုံထိုးရေကုန်ရှိတယ်အဲ့ဒီကနေပြီးတော့အရင်မဲသဘောစခန်းဟောင်းကြီးကိုရောက်တယ်အဲ့ဒီနေရာကိုအလဲဘဟုမှာနေရာယူထားတဲ့ဟာကအဲ့ဒီမြန်ကြီးကိုဆရာတော်နဲ့မြန်ကြီးကိုဘဟုအဖွဲ့မှာရှိတဲ့ကိုအရင် DGB ရဲ့ဟောင်းတွေကသူ့ရဲ့နေမြေနေနဲ့ဆက်ပြီးတော့မှစုမှုထားတယ်ကာလန်ရဲ့ဟိုဘက်ထိပ်တွေဒီဘက်ထိပ်တွေမှာဆိုအစိုးရတတ်မတော်ရှိတယ်အဲဒါပေမဲ့ဒီဘက်မှာကျတော့ဘာပြဿနာရှိတယ်ဆိုတော့ဒီဘိုးဥစ္စာတို့အဖွဲ့ပေါ့နော်စောစောလုံးအဖွဲ့ကသူတို့တက်ဆိုင်ရမူရင်းအဖွဲ့ပေါ့နော်အဲ့ဒီဘိုးနှခမ်းမူရင်းတို့ဘာလို့ပါတဲ့အဲ့ဒီအစိုးရနဲ့အဖြစ်ခတ်ရက်သေးတဲ့အဖွဲ့နဲ့ပြိပခဖြစ်ပြီးတဲ့နောက်မှာသူတို့ရောက်ဒီကာလန်ကိုစိုးမိုးဖို့သူတို့စ조사နေတယ်ဒါပေမဲ့အဆင်မပြေဘူးအဲ့ဒီမှာ BGF တွေကတိုက်ထုတ်လိုက်တော့အဲ့ဒီဘက်ကိုရောက်လာတယ်အဲ့ဒီဘက်မှာလည်းငကိုကလေးကအခုမှမဟုတ်ဘူးငကိုလေးကသူ့သဘောသူဆောင်ပြီးတော့အဲ့ဒီကာလန်ရဲ့တနေရာဒီမှာနေနေကြတဲ့အဲ့ဒီခွဲထွက်ဒီ BGF အဖွဲ့တွေလည်းရှိတယ်ငကိုလေးကရှိတယ်အထူးသဖြင့်ကုံတွေလမ်းကြောင်းပေါ့မြဝတီကော်ပိုရိတ်ကုံတွေလမ်းကြောင်းကိုဟိုကောင်းကောင်းမွန်မွန်ဖြစ်အောင်ဆိုပြီးတော့မှသူတို့ကထိမ့်သိမ့်တဲ့သဘောနဲ့ဖြစ်နေတာပါ။အ
ဲ
့ဒါကခင်ယူကစိုးရိမ်နေဆိုတာကသူ့နေမြေတဲ့ကိုကျုံဝင်လာမယ်ဆိုတဲ့ကိစ္စပါ။တတိပဋ္ဌာန်ကြီးဖြစ်နေတဲ့တိုက်ပွဲတွေလို့ကျွန်တော်နားလည်ပါတ
ယ်။ဟုတ်ကဲ့။ကိုစီစီအောင်မြေလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်ကိုဆိုင်းထွန်းအောင်လေးကိုဖိတ်ခေါ်ကြပါလိမ့်။ကိုဆိုင်းအောင်လေးကြားပါလားခင်ဗျာ
။ဟုတ်ကဲ့။
ကိုဆိုင်းကြီးကုဏကကိုထွန်းစောဆွေးနွေးတော့လည်းကြားမိမယ်ထင်ပါတယ်။သူကတော့ CA PR လို့ယူဆတယ်ဒါပေမဲ့ကိုစီသူအောင်မြင့်ကတော့ဒါက CA PR မဟုတ်တဲ့သဘောပေါ့နော်တီးကြစီဖြစ်နေတဲ့ဖြစ်ရတီပါလို့ပြောပါတယ်ကိုဆိုင်အောင်လွင်ရဲ့ဒီအချင်းသုံးသက်ချက်သိကြပါတယ်ခင်ဗျာအခုလက်တော်တော်ဖြစ်နေတဲ့ဒိုင်းလာဒီလာမှာဖြစ်နေတဲ့တိုက်ပွဲတွေပေါ့ကျွန
်တော်ဒိုင်းလာဒီလာမှာဖြစ်နေတဲ့တိုက်ပွဲတွေကြည့်ရင်သူဒိုင်းလာကနေကစီစဉ်ပြီးရဲ့နေနေရဲပေါင်းကြောင့်ဖြစ်တဲ့စိတ်ဆန်ရှိတယ်နောက်ဒီဆွေးအပ်တဲ့အဲဒီ CA ရေတွေဘာလို့ဆက်ပြီးဖြစ်တဲ့စိတ်ဆန်ရှိတယ်ဒီတော့ဟိုဒီဟိုဘောလေကမ္ဘာအနေနဲ့ဒီဆရာဦးစီရောင်တွေပြောပါလို့ပဲဒီ FCA ကိုတော့အားလုံးတပြေးညီဖြစ်နေတဲ့သဘောရှိတယ်။အဲ့မှာဒါတကူသိရလဲဆိုဒီ FCA ထိုးဖို့ကြံနေတဲ့အဖွဲ့တွေတော်တော်များများကြီးဒီအများလေးလားကြီးလာကြကိုတက်ခဲ့ပြီးတဲ့အဖွဲ့တွေဖြစ်နေတာပေါ့နော်။ဒီ ေရီတို့ဘာလို့ကြောင်းနေတာလဲသူတို့ကစစ်မှန်တဲ့နိုင်ငံရေးကျင်းပမှုကြံမျိုးလဲဖြစ်နေတယ်အခုချိန်ကြီးကပြဿနာဘာဖြစ်နေလဲဆိုရင်ဒီတော်ကြီးနေနေနေလာကမတင်တာပြီးတော့တယ်စာရတ်ပတ်ပွဲအဆင့်တက်ပြမလာဘူးရောဗျာစာရတ်ပတ်ပွဲအဆင့်တက်ပြမလာဘူးလက်ရှိချိန်ကြီးမူကောင်းနေတာတွေလဲစိနေစူးစားနေလဲရေးဆွဲနိုင်တာမရှိသေးဘူး
ဟုတ်ကဲ့တယ်လီဖုန်းလိုင်းတိတ်မကောင်းထင်တယ်အတန်တော်လုံးနေတယ်ကျွန်တော်နည်းနည်းလေးချုပ်မေးချင်ပါတယ်အခုဖြစ်နေတဲ့စစ်ပွဲတွေကအခုဖြစ်နေတဲ့တိုက်ပွဲတွေကစီးရီးယားဖီအာကုထိုးဆိုတော့စီးရီးယားသူတို့တက်မတော်ဘက်ကစီးရီးဖီအာဆိုတဲ့အထာမျိုးသူတို့ဘက်ကမြင်တာရှိပါတယ်ကိုဆိုင်အောင်လည်းအဲ့လိုမြင်ပါလား
ကျွန်တော်နားလည်တော့ဒီ KIA နဲ့ဆက်တဲ့တိုက်ပွဲတွေကတော့ဒီ SCA ထိုးဖို့တဲ့စီးရီးယားဖီအာလေးတော့ကျွန်တော်မြင်နေရတယ်တခြားသူဆိုင်နာချင်းတွေဖြစ်တဲ့တိုက်ပွဲတွေကတော့ဒါသူတို့ဘောတဲ့ဒီတော့လည်းတော့ဘောနော်နောက်လည်းညမြေပွားမှုပြဿနာတွေကျေးဇူးပွားပြဿနာတွေအစ်စ်ဆက်မှုပြဿနာတွေတော့ဖြစ်နေတာပ
ါဟုတ်ကဲ့အဲ့ဒါကျွန်တော်နောက်ပိုင်းမှာဆက်ပြီးဆွေးနွေးပါဦးရှိပါတယ်ကိုစိုင်းအောင်လျော်ကိုစီစီအောင်မြေကိုဒီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှစ်တူဖိတ်ခေါ်ကြပါတယ်ဆွေးနွေးမယ်ဆိုကိုကျော်ဘူးတထောင်မင်းများလို့ရပါတယ်ဆွေးနွေးလို့ရပါတယ
်ကျွန်တော်လည်းဝီဆေးဆောင်ရည်ဒီညာတတိခါဆက်အချက်တော့ချက်ကိုတင်ကြလို့ပါတယ်အဲ့ဒါတွေကတပ်ပညာစတင်ဖြစ်ပေါ်စီတဲ့အကြောင်းကြားတွေပါဒီလိုမျိုးတွေအတွက်အကြီးမားဆုံးတာဝန်ရှိဒီမှာတမ်တော်ပင်ဖြစ်ပြီးတမ်တော်ဒီအကြီးဆုံးတော်လည်းလည်းကံဖြစ်ဖြစ်တယ်လို့အမိန့်ခံမှုလေးတရားစော်ရှိနေတော့အခုဖြစ်ပြီးအခုနေ့ကစေတုံးစီဖြစ်တဲ့ဘီနဲ့သတ်တော်ခေရရှိပြီး၎င်းကတနိုင်ငံလုံးအုပ်စီဆက်ပုတ်တမခေရှိပြီးစစ်စီအထက်မှာတောင်းလိုက်ရတဲ့အတွက်တပ်ပညာရှိရလွယ်ပြီးဗတ်ဆက်ရပြီးလောက်ခတ်ရှိနေပြီးစစ်မြေတက်ကြလေလို့ဖြစ်ပြီးအခုတပ်ပညာပုံမျိုးပုံမျိုးများပြားလာပြီးမှဒီတော့ပင်ဖြစ်ပြီးသူကြောင့်စစ်ကောင်းဆောင်တို့ရဲ့စစ်ထောက်ကိုပြောင်းမှမြန်မာနိုင်ငံမြင့်ချင်ရဆက်ရှိပါသည
်ကိုကျော်ဘူထောင်ကသူ့ရဲ့အမြင်ပေါ့နော်ကျွန်တော်တတော်ရှစ်တူရဲ့အမြင်ကိုတော့တစ်ဆက်ဖတ်သွားချင်ပါတယ်သူကတော့ဟန်နိုင်ဆူကျွန်တော်တို့ဒီ Facebook ပေါ်မှာ comment နဲ့ကျွန်တော်တို့သဘောထားပြပို့လာတာပါသူရေးထားတာကတော့ NCO ကိုထိုးတဲ့တိုင်းသားတွေကထိုးပြီးတော့မထိုးတဲ့တိုင်းသားတွေကဘာလို့မထိုးကြတာလဲတဲ့မထိုးတဲ့တိုင်းသားတွေကတော့ all inclusive မဖြစ်လို့ဆိုပြီးတော့အကြောင်းပြကြပါတယ် all inclusive ဖြစ်အောင်လို့ NCO မထိုးတဲ့အဖွဲ့တွေကဘယ်လိုကြိုးစားအားထုတ်မှုတွေလုပ်နေပါသလဲall inclusive ကတော့ချက်ချင်းမဖြစ်နိုင်သေးတာသိရတာနဲ့ KIA တို့ဝါလူကဘာလို့တင်းခံနေကြသလဲသူတို့ထိုးလိုက်လို့ရှိရင် all inclusive နားကိုတဖြည်းဖြည်းရောက်သွားမှာပဲလားမဟုတ်ပါလားတဲ့ဟန်နိုင်ဆူကနေပြီးတော့ကျွန်တော်တို့ဒီသူ့ရဲ့သဘောထားပြပလာတာဖြစ်ပါတယ်ကျွန်တော်ကိုစီသူအောင်မြစ်ကိုဒီမှာတစ်ဆက်ထည့်မေးလိုက်ချင်ပါတယ်ကျွန်တော်တစ်ဖက်ကလှည့်မေးချင်ပါတယ်တိုင်းသားတွေဘက်ကအထူးဖြင့် UNSC အပါအဝင်ဝါရုကူကန်တို့ဘက်ကရော UN ဒီ NCA လက်မှတ်မှာထိုးအတွက်ဘာကြောင့်တွတ်ဆုံနေရလို့ကိုစီသူထင်ပါလဲခင်ဗျာ
တချို့တော့ UNSC အဖွဲ့ထဲမှာဆိုရင်တစ်ဖက်ချင်းလက်မှတ်ထိုးပြီးတော့မှအစီအဲမှာလက်မှတ်မထိုးတဲ့အဖွဲ့တွေလည်းရှိပါတယ်။အခုပြည်ရေးကြတော့အဲ့ဒါလိုမဟုတ်ဘူးသူကတစ်ဖွဲ့ချင်းလည်းအောက်ချီမှာလည်းလက်မှတ်မထိုးထားဘူး။ဒီတော်မှုရှင်လည်းမထိုးထားဘူး။ NCU လည်းသူကမထိုးဘူး။သူဒီမှာကသူတကယ် UNFC ဆိုတဲ့အကြောင်းကိုပြောလိုက်ရင် KAI ကခေါင်းဆောင်နေတော့ KAI သဘောထားကအဲ့ဒီမှာအများကြီးရှင်းမှုပါတယ်။ KAI ကသူကဒီလွန်ခဲ့တဲ့1994ကနေပြီးတော့မှ2017အထိကိုသူ18နှစ်အပြည့်ခတ်ရက်စဲတဲ့ဟာကိုသူကဘလို့မိကုန်းချုပ်ထားတယ်ဆိုတဲ့ခါကျတော့အဲ့ဒီကာလမှာနိုင်ငံရေးစနစ်ပွဲကဘာမှမရှိခဲ့ဘူးအဲ့တော့ဟိုနောက်တော့တိုက်ပွဲတွေပြန်ဖြစ်တယ်အဲဒါကြောင့်မို့လို့ဟိုတိုက်ပွဲတွေဒုစရက်ဆိုင်သွားဖို့ဆိုရင်နိုင်ငံရေးစနစ်ပွဲမှာပြင်းလဲတယ်ဆိုရင်တော့တိုက်ပွဲတွေအလိုလိုရက်ဆိုင်သွားမယ်ဒါကြောင့်မို့လို့ပြစ်ခတ်ရက်ဆဲမှုတိုက်ခတ်ရေးစာချုပ်ကိုလုပ်ဖို့မလိုဘူးဆိုပြီးတော့မှသူတို့ကခံယူထားတယ်အဲ့ဒီခံယူချက်အတိုင်းပဲ USC ကိုသူကစီးရုံးတဲ့ခါကျတော့အဲ့လိုမျိုးလက်မှတ်မထိုးတဲ့ပုံစံမျိုးဖြစ်ပါတယ
်အဲ့ KIA ရဲ့အဲ့ဒီသဘောထားကောတကယ်ပဲလက်တွေ့ကြရလားကိုစီသူပြင်သိကြပါတယ်
အဲကျွန်တော်ကတော့အဲ့ဒါလက်တွေ့ကြရလို့မမြင်ပါဘူး။ဘာဖြစ်လို့လဲဆိုတော့အဲကျွန်တော်အဲ့ဒီ KIA ခေါင်းဆောင်တချို့အပါအဝင်တခြားသောခေါင်းဆောင်တွေလည်းကျွန်တော်မေးမှုပါတယ်။ဘာဖြစ်လို့ဆိုတော့ဗမာပြည်မှာလွတ်လပ်ရေးပြည်ကလေးကဖြစ်ပေါ်လာတဲ့ဒီပဋိပက္ခကခင်ဗျားတို့အခုလောလောဆယ်ဖြည့်ရှင်းမှုလမ်းစာအခုဖြည့်လက်ဖြည့်ရှင်းနေကြတာပေါ့နော်။ကျွန်တော်မေးတာတော်တော်နှစ်တောင်နှစ်တချို့တောင်ရှိသွားပါပြီ။ခင်ဗျားတို့ဘလို့ပြီးမှလဲတစ်နှစ်ပြင်ခင်ဗျားတို့ပြီးမှလားအဲသုံးနှစ်ပြင်ပြီးမှလားငါးနှစ်ပြင်ပြီးမှလားဆိုတော့ဒီလိုကဲခေါင်းဆောင်တွေကိုယ်တိုင်ပြောပါလေအမပြောနိုင်ပါဘူးတဲ့
ကျွန်တော်တော်ရှင်တူကိုကျွန်တော်လှည့်ပေးချင်ပါလေဦးကျော်လင်းရန်ကုန်မြို့ကပါဦးကျော်လင်းတူတွတ်တုတ်လေးဆွေးနွေးပေးပါခင်ဗျအချိန်သိပ်ကတ်လို့ပါဟော
ဆစ်ဆိုတာနိုင်ငံရေးအပြင်အမပြောလို့ချားလိုက်ရှင်းရှင်းနေမှာအဲ့ကျွန်တော်နိုင်ငံရေးပြည်နယ်မှာဆိုလို့ရှိရင်ဒီ ceasefire ဆိုတာအလိုလိုတော့ပါလာမှာဘို့လို့လေနိုင်ငံရေးကိုပြည်နယ်ကိုတော့တရားတော်ယုံကြည်မှုစိတ်ချမှုတွေရှိခဲ့တယ်ဆိုရင်ဒီ NCA လည်းမထူတာလည်းမဖြစ်ဘူးအခုတော့ယုံကြည်မှုတွေပြတ်ပြားလာတယ်ခလာတိကတော့ဘုရားတော်ပေါ်ကကျွန်တော်အရှုံးစီးဝါးတွေပေါ်မှာလေးပဲတရားတော်ကဟာလားအချင်းချင်းနဲ့လွဲလာပြီးတဲ့နောက်ဟာတယောက်နဲ့တယောက်ကဒီအဲ့ဒီအရေးကြီးလို့မရဘူးလို့သူအမြင်ဆန်တော့ကိုယ့်နေရာကိုကိုယ်လိုချင်တဲ့လူကလည်းမဖယ်နိုင်ဘူးဒီကအကမာနနဲ့အမှားလို့လက်လက်ရှိတဲ့လူတွေကလက်လက်ရည်ရဖြစ်နေရတာကတော့မေးစားပြီးတော့နားရရ
ကိုစောင်းလင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်နောက်ဆုံးတူတူလေးပြောပြပါခင်ဗျာအခုလက်ရှိဒီညဉ့်ညေးမူဝါဒနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ကနေကိုတထက်သေးရှိရလားခုနကကိုထွန်းစောပြောသွားတဲ့ထဲမှာနည်းနည်းကွာဟားလို့မြင်ပါတယ်ကိုစောင်းလင်းရဲ့သဘောကတိကျပါတယ်တူတူလေးပါကျွန်တော်စက္ကန့်30လောက်ရပါတယ်
အစိုးရ
ဆရာသေးအနေနဲ့တော့ကျွန်တော်မြင်လာတော့ဥမာအဲမဟုတ်တော့ညာလဲတချို့အရာတွေကတော့ဇော်သစ်စီကြောတဲ့မူတွေကအဲဥမာဆက်တွဲကလက္ခဏာလွယ်လို့ကျန်တာသိမကွာဘူးဟောတော့ဥမာ SEO ချိန်ကနေတွားမယ်လို့ပါတော့ဒါလည်းတော်တော်များများတိုင်းတာလက်မှတ်ကံဖွဲ့တွေကလည်းဥမာသွားလို့ပါလို့ဖွဲ့တွေကလွယ်လို့တော်တော်များများလက်ခံတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ daily life အစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်ကိုစိုင်းထွန်းအောင်လွင်နဲ့တခြားသရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ဒီမှာရန်နာခွင့်ပြီးပါ